မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူရှင်းမောက်မှပြုလို့မဲ့လွတ်တော်ကြားနာပွဲမစတင်ခင်မှာပဲဒီကိစ္စကိုပြည်စုံစစ်ဆက်စွာပယ်လိုက်မှုမရှိဘဲစစ်ဆေးတော့မှဖြစ်ကြောင်းအထက်လွတ်တော်ထောင်လိုင်း၏ကော်မတီ Republican အမတ်နဲ့ဒုဥက္ကဋ္ဌ Democrat လွတ်တော်အမတ်တွေကပြောကြားလိုက်ကြပါတယ်။ဒါအပြင်သမ္မတ Donald Trump ရဲ့အတွင်းလူတွေနဲ့ရုရှားအစိုးရကြားလျှို့ဝှက်ပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာကိုလည်းတဘာတဲ့စုံစမ်းစစ်ဆေးတော့မှဖြစ်ပါတယ်။သူတို့ရဲ့စုံစမ်းစစ်ဆေးမှုဟာထောက်လိုင်းသတင်းအချက်အလက်တွေပေါ်မူတည်ပြီးစုံစမ်းတိုင်အောင်လုပ်ဆောင်တော့မှဖြစ်ကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနာပြည်နယ် Republican အထက်လွှတ်တော်အမတ် Richard Burr ကဗုဒ္ဓဟူးနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ Virginia ပြည်နယ်ကိုစားပြု Democrat Party အထက်လွှတ်တော်အမတ်လည်းဖြစ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ Mark Warner ကလည်းသူ့အနေနဲ့ဒီကိစ္စကိုစုံစမ်းတိုင်အောင်စုံစမ်းစစ်ဆေးသွားမယ်အကြောင်းသဘောတူပြောကြပါတယ်။သူတို့အနေနဲ့မကြုံဘူးလောက်အောင်များပြားတဲ့အထောက်အထားတွေလက်ခံရရှိပြီးဖြစ်ကြောင်းနောက်ထပ်အထောက်အထားတွေထမှန်ရရှိနိုင်ရေးအတွက်လည်းထောက်လိုင်းရေးတိုင်ဝမ်နဲ့ညှိနှိုင်းမှုတွေဆက်လက်ပြုလုပ်နေစေဖြစ်ကြောင်း Richard Burr ကပြောပါတယ်။ဒါ့အပြင်သူတို့အနေနဲ့ခေါ်ယူစစ်ဆေးမှုအနည်းဆုံး20လောက်ပြုလုပ်ဖို့စီစဉ်ထားတာမှာအဲ့ဒီအထက်ဒီကိစ္စအတွက်ကော်မတီရှိမှောက်မှာထွက်ဆိုလိုကြောင်းသူသဘောနဲ့သူထုတ်ဖော်ပြောဆိုလာတဲ့သမ္မတ Donald Trump ရဲ့တမက် Jared Kushner လည်းပါဝင်တယ်လို့ Richard Burr ကဆက်ပြောပါတယ်။